တရုတ်နိုင်ငံဟာသူ့ရဲ့လန်ချန်မဲခေါင်စီမံကိန်းနဲ့ပတ်သက်လို့တောက်ကြနေကကာကွယ်ပြောဆိုလိုက်ပါတယ်။မဲခေါင်မြစ်ကြောင်းတလျှောက်တရုတ်ရဲ့ကြီးမားတဲ့ရေကာတာတိဆောက်ရေးစီမံကိန်းတွေကြောင့်မြစ်ရင်နဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှာကိုဒေသခံတွေဘက်ကစိုးရိမ်မကင်းဖြစ်မှုတွေမြင့်မားနေတာပါ။လန်ချန်မဲခေါင်မြစ်စီမံကိန်းတွေမှာတရုတ်ပါဝင်သူ့ရဲ့ဒေသရင်းမိတ်ဖက်နိုင်ငံတွေအနေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်မှုတွေကိုအမြဲပဲအလေးပေးအာရုံစိုက်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကန်ချောင်းကစက်တင်ဘာလ14ရက်နေ့ကဘေကျင်းမြို့တော်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါတယ်။မြစ်ရေကိုဖောက်ခွဲတာနောက်ဒီစီမံကိန်းတွေဟာတရုတ်အစိုးရရဲ့ကမ္ဘာစီးပွားရေးကိုထိန်းချုပ်ဖို့မဟာဗျူဟာအစိတ်အပိုင်းတစ်ခုဖြစ်တဲ့ One Belt One Road တရုတ်ပိုးလမ်းမစီမံကိန်းနဲ့ဆက်ဆက်နေတဲ့ဆိုတဲ့အချက်တွေအပေါ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့စိုးရိမ်မကင်းဖြစ်နေတဲ့အစီရင်ခံစာနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့တဲ့အပေါ်မှာကန်ချောင်းကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒေတာရင်းအရင်ကတခါမှမရှိခဲ့ဘူးတဲ့ဩစာကြီးမားမှုကိုပိုးပြီးရလာတဲ့တရုတ်နိုင်ငံအနေနဲ့မဲခေါင်မြစ်ကြောင်းတစ်လျှောက်ရေကာတာဆယ်မြောင်းနဲ့ရေကြောင်းသွားလာရေးစတဲ့စီမံကိန်းတွေမှာအကြီးအကျယ်ရင်းနှီးမြှုပ်နှံခဲ့တာဖြစ်ပါရဲ့ရှင်။